American ပြည်ထောင်စုတွင် Corona Virus ပိုးကူးစက်ခံရသူပေါင်း12ဦးထိရှိလာရမှာတဝက်က California ပြည်နယ်ကဖြစ်ပါတယ်။အခုဆိုရင်တရုတ်စားတောက်ဆိုင်အများစုဟာအရင်ကထက်အယောင်ကျလာတယ်လို့ခီးသွွားလုပ်ငန်းတွေနဲ့အငှားရင်မောင်းတဲ့လုပ်ငန်းတွေမှာထိခိုက်မှုတချို့ရှိလာတယ်လို့ California ပြည်နယ်မှာနေထိုင်တဲ့မြန်မာ American တချို့က VOE ကိုပြောပါတယ်။ဆက်ပြီးနားဆင်ပါရှင်။တနင်္လာနေ့ကနောက်ဆုံးရရှိတဲ့သတင်းတွေအရအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း12ဦးရှိလာတဲ့အထက်မှာကယ်လီဖိုးနီးယားပြည်နယ်မှာကူးစက်ခံရသူ6ဦးရှိနေတာပါ။2ဦးကတော့စန်တာကလာရာကောင်တီကဖြစ်ပြီးနောက်ထပ်2ဦးကတော့ဆန်ဘာနီတိုကောင်တီနဲ့နောက်တစ်ဦးကလော့စ်အိန်ဂျလိစ်ကောင်တီနောက်ဆုံးတစ်ဦးကတော့အော်ရင်ဂျ်ကောင်တီကဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေဟာကယ်လီဖိုးနီးယားပြည်နယ်မှာအရေးပေါ်အဆင့်ရောက်ရှိတဲ့အနေအထားမရှိပေမဲ့တဖြည်းဖြည်းကူးစက်ခံရတဲ့အရေးအတွက်တိုးလာနေတဲ့အပေါ်မှာတော့စိုးရိမ်မှုတချို့ရှိလာပါတယ်။ဒါကြောင့်တောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းရဲ့နှစ်စဉ်ညစာစားပွဲအစီအစဉ်ကိုရွှေ့ဆိုင်းခဲ့တယ်လို့အသင်းရဲ့ဒုဥက္ကဋ္ဌဒေါ်လေးနိုင်ဤက VOE ကိုပြောပါတယ
်။ SCBCA ဆိုတာ Southern California Burma Chinese Association ကပြီးခဲ့တဲ့ရှင်းရနေည Annual Dinner လုပ်ဖို့ရှိတယ်။နှစ်တိုင်းဟိုတရုတ်နှစ်တကူထမင်းစားပွဲပေါ့နော်အဲ့ဒါဆိုရင်တို့ကစိတ်ပူတဲ့အခါကျတော့တို့ကအဲ့ဒီပွဲကိုပြန်ကျင်းညမယ်ဆိုပြီးတော့ရက်ရွှေ့လိုက်တယ်လူ900ကျော်မယ်ဆိုတော့ဒီမှာဒီလူ900ကျော်တဲ့ဟာတွေတချို့ပွဲတွေမလုပ်သေးခြင်းဘူးဆိုတော့အပန်းရားတယ်အဲ့ဒီအတွက်ကြောင့်တချို့ပွဲတွေဖြတ်တယ်ဒါပေမဲ့တချို့ပွဲကတော့လည်းလုပ်တာပဲ
အမေရိကန်မှာနောက်ဆုံးတွေ့ရှိတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ2ဦးကိုဖေဖော်ဝါရီလ6ရက်နေ့ကကယ်လီဖိုးနီးယားပြည်နယ်စန်တာကလာရာကောင်တီမှာတွေ့ခဲ့တာပါသူတို့2ဦးလုံးဟာတရုတ်နိုင်ငံကိုမကြသေးခင်ကခီးသွားခဲ့ကြသူတွေဖြစ်တယ်လို့ USA Today သတင်းမှာဖော်ပြထားပါတယ်သူတို့2ဦးထဲက2ဦးနဲ့အတူနေခဲ့သူမည်သူမဆိုယောဂပိုးကူးစက်နိုင်ခြင်းအန္တရာယ်အများဆုံးရှိနေသူတွေလို့စဉ်းစားမှဖြစ်ကြောင်းကောင်တီရဲ့ပြည်သူ့ကျန်းမာရေးဆိုင်ရာလက်ထောက်တာဝန်ခံဒေါက်တာဆာရာရက်ဒမန်ကပြောပါရယ်သူတို့နှစ်ဦးလုံးကိုအခြားလူတွေနဲ့အဝေးမှာနေဖို့နဲ့သူတို့ရဲ့နေအိမ်တွေမှာပဲ14ရက်ကြာဆက်ပြီးနေဖို့ကန့်သက်ထားတယ်လို့ဖြားနာတဲ့ယောဂအခြေအနေကိုလည်းကျန်းမာရေးဝန်ထမ်းတွေကစောင့်ကြည့်နေတယ်လို့ကောင်တီကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဆေးရုံတွေအတွက်ကျန်းမာရေးဌာနကအမိန့်ထုတ်ပြန်ထားတဲ့အထူးစောင့်ကြည့်စစ်ဆေးရမယ့်အခြေအနေနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်အခြေဆိုင်မန္တလေးဂဇက်သတင်းစာထူထောင်သူလည်းဖြစ်ကိုရိုင်းလည်းကျန်းမာရေးဝန်ထမ်းတဦးလည်းဖြစ်တဲ့ဦးမမောင်ကြီးကVOA ကိုအခုလိုပြောပါတယ
်လူနာတွေရဲ့တရုတ်ပြည်ပြန်လာတဲ့လူပါလို့ history ပေးရင်ချက်ချင်းအဲ့လိုအရန်တတိထားပြီးတော့တေချာ history ယူရမယ်နောက်ပြီးတော့လီရှူလန်းကျောင်းမှာဖြစ်တဲ့ယောဂလက္ခဏာတွေပါရှိရင်အားလုံးကာကွယ်ရေးဥဆုံးအပြင်နဲ့အင်ဂျီခေါင်းခေါ်တာပေါ့အဲ့လိုမျိုးဝရမယ်ဟိုနောက်နှာခေါင်းစီးတွေပါနေတေချာအင်းဆုံးပြုတ်ပြခိုင်းရမှာပေါ့နော်အင်းဆုံးနဲ့လူနာကိုခွဲထားရတယ်သေးုံမှာအဓိက၃မျိုးလို့လေနှာခေါင်းထဲကထွက်တဲ့အရည်ရယ်အာခေါင်မှာရယ်နောက်ပြီးတော့ဒလိရှိရင်ဒလိရယ်အဲ့၃ခုကိုဆွတ်ပြူပါဆွတ်ပြူပြီးတော့ပိုးမွေးယူဖို့ယူတာပေါ့နော်ယူပြီးတော့အဲ့ဒါကိုတီးတန့်ထုတ်ပြီးတော့ CDC ကိုပို့ရတယ်ပေါ့နော် CDC ကသူတို့လူလွှတ်ပြီးလာယူဆိုတော့သေးုံမှာလုပ်ကြအောင်လို့ပေါ့ဆိုတာမန်သေးုံကဘာလုပ်လဲဆိုတော့အပြားရှိတယ်အဲနောက်လီရှူလန်းကျောင်းမှာရှိတဲ့ယောဂလက္ခဏာတွေချောင်းဆိုးနာစီအမျိုးပြောရဲဆိုရင်တာမန်သူတို့ screening လုပ်ပါတယ် screening ကဘာတွေလုပ်တယ်ဆိုတော့ခုနပြောတဲ့၃မျိုးယူတယ် flu A ရှိလားမရှိလား flu B ရှိလားမရှိလားအဲ့ kit တွေနဲ့စမ်းပါတယ
်ဟုတ်ကဲ့ဒါဆိုရင်ဒီ corona virus ပိုးကတရုတ်ကနေစတင်ပြန့်နှံ့လာတာဆိုတော့ဒီတခြားအမေရိကန်တွေကအာရှတရုတ်တွေကိုတွေ့လို့ရှိရင်ဟိုကြောက်တာတို့ရှောင်သွားတာမျိုးအဲ့ဒါမျိုးတွေရောရှိလားရှင်အထူးသဖြင့်ကျောင်းတွေမှာပေါ့နော
်ထက်တန်းကျောင်းတွေမှာတော့တချို့နည်းနည်းဖြစ်တယ်ပြောတယ်ဖြစ်တယ်ဆိုတာဥပမာနာစီချောင်းဆိုးရှိရင်တရုတ်အနယ်ဘွားတွေလည်းဖြစ်တယ်ဆိုရင်ကျောင်းကတော့အင်ပြန်ဆွတ်ပါတယ်ကျောင်းမလာဖို့ပြောပါဆိုတော့ကျွန်တော်တို့နေတဲ့အာဖီဒီယာဒီနာတဝိုက်ရကျောင်းမှာတော့ထက်တန်းကျောင်းမှာတော့ကျမတော့အရင်တတိထားတယ်။နာစီချောင်းစုံနည်းနည်းဖြစ်တာနဲ့အဲ့ဒီကျောင်းသားကိုအင်ပြန်ထွက်ပါ။စင်တန်းခွဲခြားပြီးတော့လူမျိုးခွဲခြားပြီးတော့မဟုတ်ဘူးပေါ့နော်။သူကကျမရေးကိုအကြောင်းပြချက်ကိုဥတီပြီးတော့အင်ပြန်ထွက်ပါ။
လောလောဆယ်မှာတော့ခီးသွွားလုပ်ငန်းတွေမှာထိခိုက်မှုရှိနေပြီးစားတောက်ဆိုင်လုပ်ငန်းအပါအဝင်အငှားရင်မောင်းတဲ့လုပ်ငန်းတွေမှာပါထိခိုက်မှုတချို့ရှိလာတယ်လို့ဒေါ်လေးနိုင်ဤကပြောပါရယ်။ တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့ကနေစတင်ပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံတွင်သေဆုံးသူအရေအတွက်ဟာအခုဆိုရင်900ထဲမှနေရှိသွားပြီးလူပေါင်း4000ကျော်ကူးစက်ခံခဲ့ရပြီဖြစ်တယ်လို့တရုတ်ကျန်းမာရေးဝန်ကြီးဌာနဘက်ကထုတ်ပြန်ကြေညာထားပါတယ်ရှင်။